1919ခုနှစ်တီအန်အမ်အမ်ရင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအောက်မေ့ပွဲအဖြစ်ခွင့်ပြုချက်မရဘဲကျင်းပခဲ့တဲ့ဖျောင်းတိုင်းမီထွန်းညှိပွဲမှာပါဝင်မှုနဲ့ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်ကြီးထင်ရှားတဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဂျင်မီလိုင်ကိုတနင်္လာနေ့မှာပဲထောင်ဒဏ်73လချမှတ်ပါတယ်။လိုင်နဲ့အတူတခြားသောတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ရှင်နေချောင်ဟန်ထွန်းနဲ့သတင်းတောင်ဟောင်ဂွက်နက်ဟိုတို့ကိုပြီးခဲ့တဲ့နှစ်ကအခမ်းအနားတစ်ခုမှာပါဝင်ခဲ့မှုဟာဆိုရင်ခွင့်ပြုချက်မဲ့စီဝေးမှုမှာပါဝင်ရေးလှုံ့ဆော်မှုနဲ့အပြစ်ရှိတယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကစီရင်ချက်ချခဲ့တာပါ။ရှင်နေထံကိုတော့ထောင်ဒဏ်12လနဲ့သတင်းတောင်ဟိုကိုတော့ထောင်ဒဏ်6လအဖြစ်တနင်္လာနေ့ကပြစ်ဒဏ်ချမှတ်ပါတယ်။2020ပြည်နှစ်ဇွန်လ4ရက်နေ့အခမ်းအနားဖြစ်မြောက်ရေးဂျူပန်မှုတယောက်ခဲ့မှုဒါမှမဟုတ်လေတခြားသူတွေတယောက်အောင်လှုံ့ဆော်ဖို့ကြိုးစားခဲ့ကြတဲ့၈ဦးထဲမှာသူတို့၃ဦးပါဝင်ခဲ့ကြတာဖြစ်ပါတယ်။ဂျန်နဲ့တက်ကြွလှုံ့ရှားသူ၅ဦးကိုလည်းထောင်ဒဏ်4လကနေ14လအထိတနည်းလာနေ့ကထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်ရှင်။